ဒီနေ့သာသနာတော်နှစ် 2556 ခေါ်ကြသည်က 1386 ခုပြတော်လာသည်စနေရက် 2015 ခုတလပိုင်း 1 ရက်ကျာသာပတိနေ့တန်တခဲအခါကာလမှာရန်ကုန်တိုင်းဒေသကြီးရန်ကုန်မြို့လိုင်မြို့နယ်ဒါအုံကျင်းလား
မ
ှန်ပါဗျာ73ရက်ကွယ်ဘောကမင်းလားအနံပါတ်1နော်
လေက
အဲ့ဘလေကကြီးဒီမှာနေတိုင်းကြတဲ့ခေတ္တအထေကျုံမိသားစုမိဘများကိုမှုတာပြီးတော့ဒေါတိတိဦးဒေါမြတ်မြတ်မော်ဒူမလေးမတ်နေကြီးဝင်ခေတ္တအထေကျုံမိသားစုလေဆွမ်းအားရှိသမျှတဏ္ဍာကောင်းမှုသီလကောင်းမှုတရားဘာဝနာများကိုနာယူကြည်ညိုကြခြင်းဆိုတဲ့ကုသိုလ်ကောင်းမှုအထူးများကိုပြုလုပ်ကြတဲ့အခါကာလမှာဦးဇင်းတို့ခាយကန်ရှင်များနဲ့တကွတရားနာပိသဘောင်းသူတော်ကောင်းတို့ကိုမြတ်စွာဘုရားဟောကြားတော်မူတဲ့တရားဒေသနာတော်တို့ကိုအနည်းငယ်မြပိသဘောင်းသူတော်ကောင်းတို့ကိုပြောပြပါမယ်။ဦးဇင်းတို့တန်ယုတ်ပါဠိတော်ခန္ဓာဝကတန်ယုတ်ပါဠိတော်မှာမြတ်စွာဘုရားဟောထားတာလေးရှိတယ်ယောဘိကဝေရူပံအဘိနန္တိဒုက္ခံသောအဘိနန္တိယောဒုက္ခံအဘိနန္တိအပရိမုတ်တောသောဒုက္ခသမတိဝရမိပုဂ္ဂိုလ်တို့တယောက်ဟာယုတ်တရားရဲ့အပေါ်မှာဇွဲလန်းမဲ့မောနေမယ်ဆိုလို့ရှိရင်ဆင်းရဲဒုက္ခရဲ့အပေါ်မှာဇွဲလန်းမဲ့မောနေတာနဲ့အတူတူပဲတဲ့ဆင်းရဲဒုက္ခရဲ့အပေါ်မှာဇွဲလန်းမဲ့မောနေမယ်ဆိုလို့ရှိရင်အဲ့ဒီပုဂ္ဂိုလ်ဟာအဲ့ဒီဆင်းရဲဒုက္ခကနေမလွတ်မြောက်နိုင်ဘူးတဲ့ရိုးရိုးလေးပြောထားတာနော်ယုတ်ကိုနှစ်သက်သောပုဂ္ဂိုလ်သည်ဆင်းရဲကိုနှစ်သက်နေတာနဲ့အတူတူပဲတဲ့ဆင်းရဲကိုနှစ်သက်နေပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာအဲ့ဒီဆင်းရဲကနေမလွတ်နိုင်ဘူးတဲ့ကိုကိုယ်တိုင်ကိုပဲဆင်းရဲကိုနှစ်သက်နေတဲ့အတွက်ကြောင့်ကိုပဲအဲ့ဒီဆင်းရဲကကိုကကိုနဲ့မလွတ်မြောက်နိုင်ဘူးပေါ့အဲ့လိုပဲမြတ်စွာဘုရားခန္ဓာ၅ပါးကိုစုအောင်ဟောပါလေခံစားချက်ဝေဒနာယောဘိခဝေဝေဒနာပိဏ္ဍတိခန္ဓာချက်ဝေဒနာတွေကိုနှစ်သက်နေတဲ့ပုဂ္ဂိုလ်ဟာဆင်းရဲဒုက္ခကိုနှစ်သက်နေတာနဲ့အတူတူပဲဆင်းရဲဒုက္ခကိုနှစ်သက်နေပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဆင်းရဲဒုက္ခကမလွတ်မြောက်နိုင်ဘူးအဲ့ဒါလိုပဲဦးဇင်းတို့မတ္တမှုတင်ညာဆိုတဲ့အစုအဝေးကြီးလည်းရှိပါတယ်ခန္ဓာဆိုတာအစုအဝေးလို့အဓိပ္ပာယ်ရတယ်ယုတ်ကလတ္တိအစုအဝေးထားတာပေါင်းစုထားတာကိုကြာတော့ဒါယူပဲခန္ဓာလို့ပြောတာပါခန္ဓာချက်အမျိုးမျိုးအစိုးကောင်းဒါတွေကိုစုစည်းထားတာကိုကြတော့အစုအဝေးကိုကြတော့ဝေဒနာခန္ဓာမှတ်သားမှုအောင်မိတ်မှုအကိုရမှတ်ညာနဲ့မှအများကြီးသိသိပြီးတော့ဘယ်သူပဲဘေဝပဲဘာပဲညာပဲအစရှိသဖြင့်မှတ်သားထားတာတင်ကြခန္ဓာအစုအဝေးကြီးကလည်းအလုံးမကြီးကျယ်ပါအဲ့လိုပဲဦးဇင်းတို့ပြုလုပ်မှုစိတ်ဆုံးမှုစေတနာကောင်းဆောင်တဲ့စိတ္တိတ်တရားတွေရှိတယ်အဲ့ဒါကိုကြတော့သင်္ခါရခန္ဓာပြုလုပ်စိတ်ဆုံးမှုအစုအဝေးကြီးပေါ့နောက်ဦးဇင်းတို့တိမှုဝိညာဉ်နဲ့ခန္ဓာဆိုတာလည်းရှိသေးတယ်။အမြင်သိစိတ်၊ကြားသိစိတ်၊နံသိစိတ်၊စံသိစိတ်၊တွေးထိသိစိတ်၊တွေးကြံသိစိတ်အစရှိသဖြင့်နောက်ဝိညာဉ်သိစိတ်တို့ရဲ့အစုအဝေးအဲ့တော့ဘိသက်ပေါင်းသူတော်ကောင်းတို့ခန္ဓာဆိုတာဘာလုံးလို့မေးရင်အစုအဝေးလို့အဓိပ္ပာယ်ရတယ်လို့အလုံးနာလည်းထားကြပြီလား။ရုပ်တရားအစုအဝေးခန္ဓာမှုတွေရဲ့အစုအဝေးမှတ်သားမှုရှိဆုံးမှုတိမှုတို့ရဲ့အစုအဝေးဆိုပြီးတော့ဘဝခန္ဓာအစုဝေးကြီး၅ခုနဲ့ပေါင်းဆက်ပြီးတော့တည်ဆောက်တာအဲ့ဒါမြတ်စွာဘုရားကအဲ့ဒီခန္ဓာ၅ပါးကိုမူတည်ပြီးတော့ဟောတာယူဘက်ခန္ဓာကိုနှစ်သက်နေတဲ့ပုဂ္ဂိုလ်ဟာဆင်းရဲဒုက္ခကိုနှစ်သက်နေတာပဲဆင်းရဲဒုက္ခကိုနှစ်သက်နေတဲ့ပုဂ္ဂိုလ်ဟာသူနှစ်သက်နေတဲ့ဆင်းရဲဒုက္ခကနေပြီးတော့သူဟာမလွတ်မြောက်နိုင်ဘူးအဲ့ဒါလိုပဲခံစားမှုဝေဒနာကိုနှစ်သက်နေတဲ့ပုဂ္ဂိုလ်ဟာဆင်းရဲဒုက္ခကိုနှစ်သက်နေတာမတ္တမှုသင်ညာပြုလို့ရှိဆုံးမှုသင်္ခါရတိမှုဝိညာဉ်အဲ့ဒီခန္ဓာ၅ပါးရဲ့ပုံမှာနှစ်သက်နေတယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာဆင်းရဲဒုက္ခကိုနှစ်သက်နေတာဆင်းရဲဒုက္ခကိုနှစ်သက်နေတဲ့မြတ်လည်းပဲဆင်းရဲဒုက္ခကဘယ်သူမှမလွတ်နိုင်ဘူးဟုတ်ရဲ့လားအဲ့တော့ဘိသက်ပေါင်းသူတော်ကောင်းတို့ဒီတရားဒေသနာလေးကအလွန်တရာမှတူတော်မိမယ်လို့အတိဘေကတော့အလုံးမကျေပြန့်တယ်လို့ထင်တယ်ဘာကြောင့်သူတို့ကိုယ်ကိုဆင်းရဲဒုက္ခတွေဖြစ်နေကြတာလို့ဆင်းရဲဒုက္ခကနေမလွတ်မြောက်ကြတာလို့မေးရင်အဲ့ဒီဆင်းရဲဒုက္ခတွေကိုပဲနှစ်သက်နေလို့ဖြေရမှာဆင်းရဲဒုက္ခကဘာတွေလုံးလို့ပြီးတော့အဲ့ဒီခန္ဓာ၅ပါးပဲ။ဒါဆင်းရဲဒုက္ခကလွတ်မြောက်ခြင်းတယ်ဆိုရင်ဘယ်လိုလုပ်ရမှာတော့ဆိုတော့ဆင်းရဲဒုက္ခကိုမနှစ်သက်နဲ့ပေါ့။ဆင်းရဲဒုက္ခကဘာလို့ဆိုတော့ခန္ဓာ၅ပါး ခန္ဓာ၅ပါးကိုမနှစ်သက်နဲ့ပေါ့ဒါပေမဲ့ခန္ဓာ၅ပါးကိုမနှစ်သက်နဲ့လို့ပြောတာမြန်တယ်လည်းပဲခန္ဓာ၅ပါးဟာမနှစ်သက်ထိုက်တဲ့တရားလို့အပေါ်ရသိနေုံမြန်တယ်လည်းပဲဒီခန္ဓာ၅ပါးရဲ့အပေါ်မှာနှစ်သက်မှုတွေကပျောက်သွားမှာတော့မဟုတ်လားဟုတ်လားအဲ့တော့ခန္ဓာ၅ပါးကိုမနှစ်သက်ခြင်းမူဆွဲလန်းမှုမဖြစ်ခြင်းမူဒီနေရာဖြင့်နှစ်သက်မှုကိုလျှော့ချခြင်းတယ်ဆိုလို့ရှိရင်ဘာလို့ ਆ မလို့ဒီခန္ဓာ၅ပါးရဲ့သဘောတဘာဝအမှန်ကိုသိအောင်မြင်အောင်ကြည်ရမယ်ပေါ့သူ့ကိုကကြည့်မယ်ဆိုလို့ရှိရင်သူကနှစ်သက်စရာကောင်းမလားနှစ်သက်စရာမကောင်းဘူးလားဆိုတဲ့အဖြေမှန်ကိုလည်းပဲမှန်မှန်ကန်ကန်ရနိုင်မယ်ပေါ့တကယ်တော့ခန္ဓာမှာနှစ်သက်စရာတော့မရှိဘူးလို့ဆိုတယ်တို့တော့တက္ကမတော်ဦးကျင်းတို့တွေကခန္ဓာမှာနှစ်သက်စရာရှိသလားမရှိဘူးလားဆိုတဲ့အချက်ကိုဝေဖန်တဲ့အပိုင်းစီစစ်တဲ့အပိုင်းစဉ်းစားဆင်ခြင်တဲ့အပိုင်းအလုံးမအားနေတယ်အဲ့တော့ကိုယ့်ကိုယ်ရမ်းတမ်းပြီးတော့ဒါကိုနှစ်သက်စရာလို့ထင်ပြီးတော့နှစ်သက်နေကြနှစ်သက်စရာလို့ထင်တာကတော့အဝိဇ္ဇာတရားပေါ့နှစ်သက်စရာမဟုတ်တဲ့တရားကိုနှစ်သက်စရာလို့ထင်ခြင်းဒီပင်နဲ့ဒါမှားယွင်းမှုပေါ့နော်အဲ့ဒီမှားယွင်းမှုအဝိဇ္ဇာကိုအခြေခံတဲ့အတွေ့အကြုံဒါကိုနှစ်သက်စရာလို့ထင်ပြီးတဲ့နောက်မှာနှစ်သက်တယ်ဆိုတဲ့တဏ္ဍလောဘကလိုက်လာတယ်။အဲ့ဒီနှစ်သက်မှုဖြစ်လာပြီဆိုရင်တော့နှစ်သက်မှုအကြီးအသေးအနည်းများပုံမှာမူတည်ပြီးတော့ဆင်းရဲဒုက္ခအကြီးအသေးအနည်းများကလည်းစပြီးတော့ဖြစ်တော့လာပဲ။ဟုတ်လား။ဒါကြောင့်ပြည့်စုံပေါင်းတော်တို့ဆင်းရဲချုပ်ချင်တယ်ဆိုရင်ဘာလို့ ਆ မလို့ဆွဲလန်းမှုနှစ်သက်မှုကိုချုပ်အောင်လုပ်ရမယ်။ကံဆင်းရဲချုပ်တဲ့အဆင့်ဆိုတာအလုံးမမြင်ပါပါလေ။ကံဆင်းရဲကိုယွန်းလဲတော့အောင်လျှော့ချခြင်းတယ်ဆိုတာလေးကစပြောကြည့်ခြင်း။ဆင်းရဲကိုလျှော့ချခြင်းတယ်ဆိုရင်နှစ်သက်မှုကိုလျှော့ချနိုင်မှဖြစ်မယ်။နော်အဲ့ဒီနှစ်သက်မှုကိုရှော့ချခြင်းလေဆိုရင်ဒီခန္ဓာနှစ်သက်အပ်တဲ့ဒီခန္ဓာရဲ့အပေါ်မှာပဲအမှန်တိုင်းသိအောင်မြင်အောင်ကြိုးစားပြီးတော့ကြည်ကြရတယ်။ဒါကြောင့်မြတ်စွာဘုရားကခန္ဓာကိုကြည့်ဖို့ခန္ဓာကိုအမှန်တိုင်းနားလည်အောင်ကြိုးစားအထုတ်ဖို့အများကြီးဟောတာပေါ့။နော်ဆိုရပါစို့ဦးဇင်းတို့ဓမ္မဝရပါဠိတော်မှာခန္ဓာလေးတစ်ပုဒ်ရှိတယ်။ဧထပတ္တိမံလောကစိတ်တရာဇရထုပမံယထပါဠိဝိတိရံတိနတ္ထိသင်္ကောဝိဇာဏတံတိဘေကပါပြောတယ်အောင်ဆုံးဧထလာကြကုန်လောတဲ့မြတ်စွာဘုရားကခေါ်လိုက်တာပြိမာဏကပြုတ်လိုက်တာဧထလာကြကုန်လောရာဇရထုပမံမင်းစီးတဲ့ယထာတစဉ်လို့စိတ်တန်ဆန်းကြေတဲ့ဣမလောကံဤခန္ဓာကိုယ်လေးဟူသောလောကကိုပတ္တအမှန်တိုင်းသိအောင်မြင်အောင်ကြည်ရကုန်တော့ဧထပတ္တိမလောကစိတ်တရာဇရထုပမံနောက်ခန္ဓာကိုယ်ကိုလောကလို့ပြောတာပါဒီနေရာမှာလောကဆိုတာကတတလောကသင်္ခါရလောကဩဃတလောကလို့လောကသုံးမျိုးရှိတယ်ပေးတယ်လို့သိပါတယ်နော်လောကလို့ပြောလိုက်လို့ရှိရင်ဒီနေတိုင်းစရာအကဩဃတလောကကြီးကိုပဲလောကလို့မျက်စိနဲ့မြင်နေုံနဲ့မပြည့်စုံဘူးပေါ့တကယ်တမ်းကတော့တတဝတဦးတယောက်တကောင်းဒီပင်လဲဒါလောကတစ်ခုစီပါပဲတော့သူဒီပင်လဲလောကတစ်ခုကိုဒီပင်လဲလောကတစ်ခုအဲ့တော့မြတ်စွာဘုရားကဒီလောကကြီးကိုမြင်အောင်ကြည့်ပါဆိုတာအထူးသဖြင့်ကဒီခန္ဓာကိုယ်လေးဟူသောလောကကိုမြင်အောင်ကြည့်ခိုင်းတာအဲ့တော့ဒီခန္ဓာကိုယ်ကိုဘယ်လိုပြောတာလဲစိတ်တရာဇရထုပမံအလုံးအစမ်းတည်းကြီးပြုတ်လုတာတဲ့မင်းစည်းတဲ့ယထာတစဉ်နဲ့တူတယ်တဲ့မြတ်စွာဘုရားခေတ်ကကတော့အစမ်းတည်းကြီးပြုတ်ထားတာလည်းပဲဘယင်းနေစည်းတဲ့ယထာလောက်ပဲရှိမှာပေါ့နော်ကျိတ်တလောက်ဟိုတက်နိုင်တဲ့ပုံကိုယ်လေးဆိုတော့စွမ်းအားရှိတဲ့လောက်အဲ့ယထာတဇင်းကိုစသန့်ကြေကြေလှုပ်ထားမယ်ပေါ့တော့ဒီခန္ဓာကိုယ်ကြီးကလည်းပဲအဲ့ဒီယထာတဇင်းလိုပဲအလုံးတရားမှစမ်းကြေတယ်ပေါ့မြင်းကဆွဲတော့ယထာကနောက်ပါနေလိုင်းသွားတော့အဲ့လိုပဲဒီခန္ဓာကိုယ်ကလည်းပဲဟောစိတ်တည်ဟူသောမြင်းကဆွဲတော့ဒီရုပ်ခန္ဓာတည်ဟူသောယထာကြီးကလိုင်းရတယ်ပေါ့ဒါကအကျဉ်းမြဲဥမာပေးတာဟုတ်လားဟောဒီကနေ့ခေလူငယ်တွေပို့ပြီးတော့နားလည်အောင်ဥမာပေးရရင်တော့ဒီခန္ဓာကိုယ်ဆိုတာအလုံးကိုလက်ရမြောက်အောင်နော်အစွမ်းကုန်ပြုတ်လုတာတဲ့ကားတစ်စင်းနဲ့တူတယ်လို့လည်းပြောမယ်ဆိုရင်ပြောလို့ရတယ်ဟုတ်လားကားထဲမှာအသက်ဝိညာဉ်လိပ်ပြအတ္တဆိုတာမပါလို့ဒီခန္ဓာကိုယ်မှာလည်းပဲအသက်ဝိညာဉ်လိပ်ပြအတ္တဆိုတာမရှိဘူးတကယ်တမ်းကဟုတ်လားရုပ်နဲ့တန်တဲ့အချိုးညီညီတွက်ဖက်ပြီးတော့အလုံးလုံးနေကြတာဟုတ်လားဆိုတော့မြတ်စွာဘုရားဒီမှာစိတ်တရာဇရထုပမအစမ်းတကြီးလုတာတဲ့မင်းစီးရဲ့ယထာတစ်စင်းနဲ့တူတဲ့ဣမံလောကဒီခန္ဓာကိုယ်ကြီးကိုပတ္တထအမှန်တိုင်းမြင်အောင်ကြည်စမ်းပါတဲ့အဲ့လိုကြည့်လို့တကယ်လို့များတိခဲ့မယ်ဆိုရင်တော့နတ္တိသင်္ကောဝိဇာဏတံဝိဇာဏတံခန္ဓာရဲ့သဘောတဘာဝကိုအမှန်တည်းသိကြမြင်ကြတဲ့ပုဂ္ဂိုလ်တွေဟာသင်္ကောကညည်ခြင်းတည်နတ္တိမရှိဘူး။ခန္ဓာရဲ့သဘောကိုအမှန်တည်းသိအောင်မြင်အောင်ကြိုးစားလို့တကယ်အမှန်တည်းသိပြီးဝိဇာဏတံသိလာပြီးမြင်လာပြီးဆိုလို့ရှိရင်သင်္ကောတဲ့ကညည်ခြင်းကျော်တော်ကပြောတဲ့ နှစ်သက်ခြင်းတွေ့တာခြင်းမမောခြင်းဆွဲလန်းခြင်းဆိုတာသူမှမရှိဘူးတဲ့တကယ်လို့မတည်ဘူးဆိုရင်ပေါ့တည်အောင်မကြည့်လို့မတည်ဘူးဆိုရင်ပေါ့ယတ္ထပါဠိဝိတိရန်တိပါဠိမတိကြတဲ့မိုက်ကြတဲ့ပုဂ္ဂိုလ်တွေကတော့ယတ္ထအဲ့ဒီခန္ဓာလေးဥတော်ဒုက္ခလောကထဲမှာဝိတိရန်တိနှစ်မွန်းသွားကြလေတဲ့ကထာလေးကတူတူလေးနဲ့အလုံးမဥစဉ်ကတော့သဘောကျတယ်နော်တည်တဲ့ပုဂ္ဂိုလ်တွေကကန့်ကျင်ခြင်းမရှိဘူးတဲ့မတည်တဲ့ပုဂ္ဂိုလ်တွေကတော့ဒီထဲမှာနှင်းမွန်းသွားတယ်တဲ့ဒုက္ခထဲမှာနှင်းမွန်းသွားတယ်။တကူကဒုက္ခနဲ့မကန့်ကျင်အောင်နေနိုင်တဲ့လူလားသို့မဟုတ်ဒုက္ခထဲမှာပဲပြူရခတ်ပြီးတော့နှင်းမွန်းနေတဲ့လူလားဆိုတာကတော့ကိုယ့်ရဲ့ခန္ဓာရဲ့ပုံမှာဘလောက်တည်တယ်လဲမတည်ဘူးလဲဆိုတာပုံမှာမူတည်မှာပေါ့။နော်ဒါကြောင့်ဒီခန္ဓာလေးကိုပြန်ပြောရင်နော်အေထပတ္တိမလောကစိတ်တရာဇာတုပမာယထပါလိဝိတိရန္တိနတ္တိတေကောဝိဇာနတ္တလာကြကုန်လောမင်းစီရဲ့ယထာရစဉ်လိုအလွန်တရာမှစံကြယ်တဲ့ဒီခန္ဓာကိုယ်ဒီဥသောလောကကြီးကိုအမှန်တိုင်းမြင်အောင်ကြည်ကြပုံတော့အမှန်တိုင်းမြင်အောင်ကြည်လို့ကြိုးစားလို့အားထုတ်လို့တကယ်သိပြီဆိုလို့ရှိရင်ကံ့ကြည်ခြင်းဆိုတာအဲ့ဒီပုဂ္ဂိုလ်မှာမရှိဘူးတကယ်လို့မသိဘူးဆိုရင်မိုင်မဲတဲ့ပုဂ္ဂိုလ်ဆိုတာမသိတဲ့ပုဂ္ဂိုလ်လို့ပြောတာပါမသိတဲ့ပုဂ္ဂိုလ်ဆိုတာဟောဒီနေရာမှာအလွန်တရာဆူလို့တွန်းတော့မိုင်မဲနေတဲ့အနေအထားမျိုးကိုရည်ရွယ်တာတော့ဟုတ်မှာမတူပါဘူးကိုယ်ခန္ဓာကိုယ်ရဲ့သဘောတဘာဝကိုမသိတဲ့အနေအထားကိုပဲတမ်းမိုက်မဲတယ်လို့ပြောတာနော်အဲ့ဒီမိုက်တဲ့ပုံကိုယ်တွေကတော့ဒီဒုက္ခတွေမှာနေမွန်သွားတယ်တဲ့ဒါကြောင့်ကိုယ်ခန္ဓာကိုယ်ကြီးရဲ့အကြောင်းကိုအမှန်တိုင်းမြင်အောင်သိအောင်ကြိုးစားကြရမယ်အစုအဝေး၅ခုနဲ့တိဆောက်ထားတဲ့ဖွဲ့စည်းထားတဲ့ခန္ဓာ၅ပါးလို့ခေါ်တဲ့ဒီဘဝဒီခန္ဓာရဲ့အကြောင်းကိုအမှန်တိုင်းသိအောင်မြင်အောင်ကြိုးစားအထောက်ရမယ်အမှန်တိုင်းသိအောင်မြင်အောင်ကြိုးစားအထောက်လို့အမှန်တိုင်းသိလာပြီဆိုတာနဲ့အမြတ်ဆွေလမ်းမှုကိုလည်းပဲရှော့ချနိုင်မယ်။ကြိုးစားအထုတ်မှုမရှိလို့အမှန်တိုင်းမသိဘူးဆိုရင်တော့မသိတဲ့အတိုင်းအတာနဲ့အညီပဲအဲ့ဒီပုဂ္ဂိုလ်ကဒီထဲမှာနေမွန်သွားမယ်ပေါ့။ဟုတ်လား။ဒါကြောင့်ပြည့်တဲ့ပေါင်းတော်တို့ကိုယ်ခန္ဓာကိုယ်ကြီးရဲ့သဘောတဘာဝကိုအမှန်တိုင်းသိအောင်မြင်အောင်ကြိုးစားအထုတ်ရမယ်။အဲ့တော့ဒီနေရာမှာခန္ဓာ၅ပါးဆိုပြီးတော့စောစောကပြောခဲ့တယ်။ရုပ်အစုဝေးယူပတ်ခန္ဓာကတစ်မျိုး၊နာမ်အစုဝေးနာမခန္ဓာကြတော့၄မျိုးပြောတာနော်။ဝိရဏခန္ဓာ၊သင်္ခေခန္ဓာ၊သင်္ခါရခန္ဓာ၊ဝိညာဉ်ခန္ဓာ။အဲ့တော့ဦးဇင်းတို့ကိုလောလောဆယ်အလူငယ်တွေလည်းများနေတော့အဲ့ဒီနာမခန္ဓာအကြောင်းတွေကိုမပြောတော့ဘူး။နာမခန္ဓာအကြောင်းပြောရတာအလွန်တရာမှနှုတ်ညံ့နဲ့ပိတ်မွေးတယ်ဟုတ်လား။ဝိရဏအကြောင်း၊သင်္ခါရအကြောင်း၊သင်္ခါရအကြောင်း၊ဝိညာဉ်အကြောင်းပြောရတာနှုတ်ညံ့ပါတယ်၊ပိတ်မွေးပါတယ်ဟုတ်လား။အဲ့တော့ပဂတိမျက်စိနဲ့ကိုမြင်လို့ရနေတဲ့ဒီယူဘက်ခန္ဓာအကြောင်းကိုနည်းနည်းတော့စဉ်းစားကြည့်သေးခြင်းတရားဆိုတာစိတ်ဝင်စားမယ်ဆိုလို့ရှိရင်အရင်ကြီးခက်တယ်လို့မဆိုနိုင်เนาะခက်နေတာကအဲ့ဒီစိတ်ဝင်စားဖို့ကိုယ်ခက်နေတာဟုတ်လားစိတ်ဝင်စားလို့တိအောင်လုပ်ချင်တယ်ဆိုလို့ရှိရင်တော့ရစွာပဲပေးထားတဲ့ဒီလမ်းများနဲ့ဒီကြိုးစားအထုတ်မယ်ဆိုရင်ဒါလွယ်လွယ်ကူကူနဲ့သူ့လမ်းစဉ်လေးအတိုင်းဒါသွားလိုက်ရုံပါပဲဟုတ်လားအဲ့တော့ဦးဇင်းတို့ခန္ဓာကိုယ်မြင်အောင်တိအောင်ကြည့်ရမယ်ဆိုတဲ့နေရာမှာခန္ဓာ၅ပါးရှိတယ်အဲ့ဒီခန္ဓာ၅ပါးတွေကနမခန္ဓာ၄ပါးကိုအခုမပြောတော့ဘူးဟုတ်လားဘာပြောလို့ဆိုဂျူဘက်ခန္ဓာအကြောင်းပြောကြည့်အောင်ယူဘခန္ဓာဘလို့သဘောတော်ပါရှိတော့ကိုယ်စပယ်ငွေကဆံပြောင်းခြေဘဝတိုင်အောင်ဒါရုပ်အစုအဝေးကြီးနောက်ခေပညာရပြောမဆိုရင်ဒါဆဲတွေရဲ့အစုအဝေးကြီးဆဲပေါင်းကလေးတစ်သိန်းကျော်လောက်နဲ့စုစည်းထားတယ်လို့မှတ်သားဖို့ပါတယ်ဟုတ်လားအဲမြတ်စွာဘုရားကတော့ဒါရုပ်ကလပ်လေးတွေအကုန်လုံးပေါင်းစုထားတာဆိုပြီးတော့ဒီယူဘခန္ဓာကိုအမျိုးမျိုးမြတ်စွာဘုရားခွေးချမ်းဝေဝံစိဖြာပြီးတော့ဟောတယ်32ပုံပုံပြီးတော့ဟောထားတယ်32ခုထာကအလုံးမြန်ရကြရလားမသိကိုယ်ခန္ဓာရဲ့အကြောင်းကိုဘယ်လောက်သိတော့လူတွေဟာလေတော်တော်တော့အံ့ဩစရာကောင်းတဲ့တူတူကိုကိုပါပဲတိပင်ဟာတွေတော့အလုံးသိခြင်းနဲ့သိခြင်းနဲ့သိခြင်းနဲ့ကိုအကြောင်းကိုတော့ဘာမှသိပြီးတော့သိအောင်ကြိုးစားထားတာမရှိဟုတ်လားဆိုရပါစို့ခေါင်းထဲမှာဘာတွေရှိတော့အုံနောက်တွေရှိမယ်အဲ့ဒီအုံနောက်ဘလို့အလုံးလုံးတည်းလို့မင်းသိမသိတော့ဟုတ်လားအလဲခင်းထဲမှာဘာတွေရှိတော့ရင်ဘတ်ထဲမှာဘာတွေရှိတော့ဘိုင်ထဲမှာဘာတွေရှိတော့တိတိကျကျသိအောင်မြင်အောင်ပြောဖို့ကြံတော့သိမလွယ်တော့တခုချင်းစီကဘာအလုပ်လုပ်တော့ဘလို့သဘောတော်ဝါရှိတယ်လို့ပြောရင်တော့အဲ့ဒါကဆရာဝန်ကြီးအလုပ်တို့အလုပ်မဟုတ်ဘူးလို့တောင်ပြောကောင်းပြောမယ်ပေါ့ဟုတ်တယ်မဟုတ်လားအဲ့ဒါမြတ်စွာဘုရားကအဆွဲနှဲသွားဖို့အတွက်တတိခန္ဓာကိုဟာဆွဲလန်းစရာမရှိဘူးဆိုတာကိုသိဖို့အတွက်ခန္ဓာ၅ပါးရဲ့အကြောင်းကိုမှန်မှန်ကန်ကန်သိအောင်အထောက်ရမယ်လို့ပြောတဲ့အပိုင်းမှာဒီယူပတ်ခန္ဓာအကြောင်းကိုလည်းမှန်မှန်ကန်ကန်သိအောင်ကြိုးစားအထောက်ဖို့မြတ်စွာဘုရားဟောတာစံပင်မွေးညင်းခြေသီးလက်သီးသွားအရေးအားမျိုးအဲ့ဒါကိုအရှင်တို့တဇပင်စကံစာဟောတာပေါ့တဇပင်စကံဆိုတာအရေးလေးငါးခုမြောက်ရှိတာဘုန်းတော်သူ့ကိုအရှင်စာဟောလို့ဆိုတော့သူကဒီတိုင်းကိုမြင်နေရတာအဲ့ဒီငါးခု နော်ဆံမင်းရဲ့မွေးညင်းရဲ့ခြေတိလက်တိရဲ့သွားရဲ့အရှိရဲ့သွားဆိုတာလည်းပဲအပေါ်ကနှခမ်းလေးနှစ်ခုကစီးစီးရှိအုပ်ထားလို့သူ့ကြီးနဲ့မြင်ရတော့ကြောက်တောင်ကြောက်မှာပဲဟုတ်တယ်မို့လားအေးစဉ်းစားကြည့်တေချာစဉ်းစားကြည့်ဒါကစိတ်ကူးရင်တာတစ်ခုမှမပါနော်ဒါဆံမင်းမွေးညင်းခြေတိလက်တိသွားအရှိဟောဒီငါကိုအဲ့မှာအဓိကကတော့ခန္ဓာကိုယ်ရဲ့သဘောတဘာဝအမှန်ကိုအများကြီးဖုံးထားတဲ့အပိုင်းကဘာလို့လို့မင်းအရှိပေါ့ဟောစပင်ကလည်းတုံတန်တော့ဖုံးထားတာပဲဟုတ်တယ်မို့လားဒါကြောင့်ဒီစပင်လေးကိုပုံစံမျိုးမျိုးနဲ့ကြည့်ကောင်းအကာအကွယ်အနေနဲ့လောက်တာလည်းရှိတာပေါ့ထားပါတော့လေအဲ့တော့အထူးသဖြင့်ကတော့ဘာဖုံးတောင်ဆိုတော့အဲ့ဒီအရေးသူအရေးပါဖုံးတာအဲ့တော့အဲ့ဒီဖုံးတာတဲ့အရေးလူအရေးပါကိုကိုယ့်ရဲ့ဉာဏ်ကလေးနဲ့ကိုယ့်ရဲ့စိတ်ကူးလေးနဲ့ဟွာပြီးတော့ကြည့်ဟွာကြည့်ရင်ပါတွေ့မယ်အသားပြင်ကြီးစားတွေ့မယ်ပေါ့နော်တွေ့တာရဲရဲနဲ့ဈေးထဲမှာသွားပြီးတော့ဝယ်တော့အသားလေးပါလေးဝယ်တော့တွေ့ရတဲ့အသားမျိုးလိုပဲဘာမှမထူးဘူးဟုတ်တယ်မဟုတ်လားအေးအသားပြင်ကြီးတွေ့တာရဲတွေ့တာရဲရဲနဲ့ဒါတွေ့ရမယ်မြင်ရမယ်အဲ့ဒါကိုစိတ်ကူးနဲ့ဖန်တလဲလဲမြင်ကြည့်မမြင်မဲနေတာနဲ့စိတ်ထဲမှာခံစားချက်ချင်းမတူဘူးတိဘုံချင်းမြင်ဘုံချင်းမတူဘူးတွေးဘုံချင်းခေါ်ဘုံချင်းမှာဆက်ပြီးတော့ကြွေးပြသွားနိုင်တယ်ပေါ့ဟုတ်လားဒါကြောင့်ကိုယ့်ရဲ့ဘဝကိုယ့်ရဲ့ခန္ဓာကိုပထမအရေးသူအရေးပါလေးလောက်ကိုပဲလှမ်းပြီးတော့ကြည့်ကြည့်စမ်းဟုတ်လားအဲ့တော့အသားပြင်အသားကလေးတွေးမယ်ပေါ့နော်တချို့နေရာလေးဆိုရင်အသားပါတဲ့နေရာဆိုလက်ခောက်လိုမျိုးနေရာဆိုအယိုးကတန်းပြီးတော့တွေးမယ်ပေါ့ဟုတ်လားအေးအဲ့ဒီမှာအဲ့ဒီအသားထဲမှာ gain ဘာရှိလို့ဆိုအကျော်ရရှိမယ်ပေါ့အဲ့ဒီအကျော်တွေကတော့ဒီကိုယ်လုံးကိုကိုယ်ရက်တစ်ခုလိုအုပ်ပြီးတော့ရှုပ်ွားပြီးတော့တခါလေကဟုတ်လားသွေးတွေကိုတည်ယူပို့ဆောင်ရေးလုပ်နေတဲ့သွေးကြောတွေရှိမယ်အာယုံကြောတွေရှိမယ်ပေါ့အဲ့ဒီအကြောတွေပုံများတကယ်လို့ဆက်ပြီးတော့ဟိုတိုင်းတာလို့ရမယ်ဆိုလို့ရှိရင်မိုင်မောင်း6000လောက်တောင်ရှိမယ်လို့ဆိုရတယ်။နောက်ခန္ဓာကိုယ်လူတစ်ယောက်မှာရှိတဲ့သွေးကြောတွေဆက်လိုက်မှဆိုရင်မိုင်မောင်း6000လောက်ရှိဘလောက်ရှုပ်ထွေးပွေလီပြီးတော့တိဆောက်တာလဲဘလောက်ဆန်းကျဲတဲ့အရာမှာဒီခန္ဓာကိုယ်ကြီးလောက်မဆန်းကျဲဘူးလို့ဆိုတယ်ဟုတ်လားတော့ကိုကအကုန်လုံးကိုမသိနိုင်အောင်တော့မှာကိုသိနိုင်တဲ့လောက်ကလေးကိုသိအောင်လုပ်မယ်ဆိုရင်တော့အများကြီးအသိဉာဏ်ပညာရနိုင်တယ်။ဒါပေမဲ့ဘောင်းသူတော်ကောင်းတို့ဘာမှခက်ခဲတဲ့အပိုင်းမဟုတ်တော့ဝေဒနာတွေ၊သင်ညာတွေ၊သင်္ခါရတွေအဲ့ဒီသဘောလေးကဘာလဲဘယ်လိုလေးလဲသိဖို့ပါဆိုတာသိလွယ်တဲ့ကိစ္စမဟုတ်မဖြစ်နိုင်ဘူးလို့ဆိုလိုတာမဟုတ်ပါဘူးအဲ့ဒါကခက်ခဲတယ်။ခုဦးဇင်းပြောတာကဘာမှမသိနိုင်ကြတဲ့အကြောင်းမရှိဘူးအသားလည်းကိုမြင်ဘူးနဲ့တခါလေကိုလက်အသားရှာသွားဓာတ်ရှာသွားဆိုအသားမြင်ဘူးနေတာဟုတ်လားပြရပါလို့အကျော်ဒါအကျော်မျိုးအကျော်မျိုးဆိုသွေးတွေကိုတည်ယူပို့ဆောင်ရေးလုပ်တဲ့ကိုလုံးကိုဟုတ်လားအေးပြီးတော့ပါတွေ့အောင်တော့အဲ့ဒီအကျော်ပြီးတော့အယိုးကတော့ခန္ဓာကိုယ်ရဲ့အမားခံဖြစ်စီပဲသူနဲ့အဓိကထားပြီးတော့ဒီဆောက်တာဒီအယိုးလာမရှိဘူးဆိုရင်တော့အဝိစုကြီးတခုလိုခွေးကြသွားမှာပေါ့ဒီခန္ဓာကိုယ်ကြီးကဟုတ်လားအဲ့တော့အယိုးကအလုံးတရားမှအဓိကကြတဲ့အစိပိုင်းပေါ့တို့ကသွားရေးလာရေးတောင့်တင်းရေးဂိုင်းလို့ရရေးလှုပ်ရှားရေးအရာတွေကိုလည်းလှုပ်တယ်ကာပွဲရေးတွေလည်းသူကလှုပ်တာလေသူကဆိုအလုံးမအရေးပါတဲ့အုံနောက်လိုဟာမျိုးဆိုရင်သူကခွက်တစ်ခုလိုမျိုးနဲ့တောင်သူကလုံလုံချုံချုံအုပ်တာသူကတောင်းတောင်းထိလို့မရထိရင်လည်းပဲဒီလူကဘဝဖြစ်သွားမှာပဲလေဟုတ်လားဒါကြောင့်အယိုးရဲ့ကြီးစုတရားတွေအများကြီးရှိတယ်လို့ပြောရမှာဟုတ်လားပြီးတော့ဦးရှင်တို့ဟိုရင်ကောင်းပိုင်းမှာတော့နန်ယိုးကြီးတွေအခွေလိုက်အခွေလိုက်မပါလှုပ်တာတော့ဆိုတော့အလုံးအရေးပါတဲ့နှလုံးတို့အဆုတ်တို့လိုနော်ပါလို့ထားကာကွယ်ထားဟုတ်လားအလွန်မအရေးပါတယ်အဲ့ဒီနှလုံးနဲ့အဆုတ်ကအဲ့တော့ပြေတော့ပေါ့ဆိုတော့နည်းနည်းပုံပေါ်လာတယ်ပေါ့ကိုယ်ရုပ်ပိုင်းခန္ဓာယူဘက်ခန္ဓာယူကြည့်လိုက်တယ်ဘာတော့လို့မေးရင်အယိုးကိုအမာခံနေရာမှာတီထောင်ပြီးတော့အသားအသွေးနဲ့လိမ့်ချံပြီးတော့အကြောတွေနဲ့ဖွက်ရှက်ပြီးတော့တိဆောက်တာအိမ်ကြီးတစ်လုံးဆောက်တယ်လို့ဆောက်တာတော့အိမ်မှာဆောက်တာအပြင်ဘက်ကတော့အလှအမျိုးမျိုးရှင်းထားမယ်ပေါ့ဆီအောင်မျိုးမျိုးတုတ်တာပေါ့ဒါတက်နိုင်တယ်လို့ပေါ့အိမ်ရဲ့အဓိကဟိုအနှစ်သာရပါလို့လို့မေးရင်အတွင်းထဲမှာဟိုနေလို့ရတဲ့အာကာသလာပြင်အဲ့ဒါအိမ်ရဲ့အနှစ်သာရလို့ရှင်းထင်ပါတယ်ဟုတ်တယ်မဟုတ်လားအင်းဒီထဲမှာပဲနေရတာကိုပြင်ဘက်ကကြည့်ကောင်းရမှရှိတာတကယ်အသုံးသိတဲ့တာမှမဟုတ်တာဟုတ်လားအင်းအဲ့လိုပဲဦးရှင်တို့အယိုးကိုအမှန်နေရာမှာထောင်ထားပြီးတော့အသားသွေးနဲ့လိမ့်ချံပြီးတော့တိဆောက်ထားတဲ့ဒီခန္ဓာအိမ်ထဲမှာလည်းပဲအထဲထဲမှာဗာလိထဲထားတာရှင်ပန်ရေးအတွက်အလုံးလုံးနေကြတဲ့ရုပ်အစုအဝေးများစွာထဲထားတယ်။နောက်အလုံးအရေးပါတဲ့အင်္ဂါအစိပ်ပိုင်းအားလုံးနှလုံးနဲ့အဆုတ်လို့ပြောရတယ်။သူကတော့စက်ပိုင်းဆိုင်ရာဟောကိရိယာများပေါ့ဟုတ်လား။နှလုံးနဲ့အဆုတ်နှလုံးဆိုလို့ချင်းသူဘာလုံးတော့။နောက်လက်သေးဆုံးလောက်နော်ဒီဟိုရင်ကောင်းရဲ့ဘယ်ချမ်းမှာသူရှိနေတယ်။သူက1မိနစ်ကို နော်အချိန်ပေါင်း80ဝန်းကျင်လောက်ရှင်ကြီးပွားရသူလုံနေဒါတချို့လည်းပဲတည်ပြီးသားပါတချို့လည်းပဲထိုက်တလောက်ဒါဘုဒ္ဓရှင်အောင်ဉာဏ်ပြောပြဘာလို့သူကအဲ့လိုရှုပ်ရင်ပွားရလုံနေညစ်နေရမှာကသူကညစ်တာကသူလည်းရောက်လာတယ်သူတစ်တယ်ဘုတဘလုံးကိုသွေးကြောတွေကနေပြီးတော့ပြန့်ထွက်သွားအောင်နော်ဝင်တော့ border နဲ့ပြီးတော့ပတ်နေတခါလဲထုတ်လိုက်တယ်လို့ပေါ့ဟုတ်လားခါရှိရေတွေကိုပိုက်ကတင်ပြီးတော့အကုန်လုံးဖြန့်ဝေပေးတယ်လို့ပြောတကောလုံးကိုရောက်အောင်ဟုတ်လားခန္ဓာကိုယ်ဒီဥသောအင်းကြီးခန္ဓာကိုယ်ဒီဥသောမြို့ကြီးမှာအကုန်လုံးဒီသွေးတက်ရအောင်သူကဖြန့်ဝေပေးတာပေါ့အဲ့သွေးရပါလုံးတော့ဆိုသွေးထဲမှာဥရင်တို့အာရဒတ်နဲ့အောက်ဆီဂျင်ဓာတ်ဆိုတာပါတယ်အဲ့ဒါခန္ဓာကိုယ်အနှံ့ပြားဝရှိတဲ့ဒီဆဲလေးတွေကလပ်စီလေးတွေကအဲ့ဒီအာရဒတ်နဲ့သွေးရေဓာတ်ကိုဟုတ်လားမရလို့ရှင်အောက်ဆီဂျင်ဓာတ်ကိုမရရင်သူကပုတ်သွားမယ်တေသွားမယ်ပြက်သွားမယ်ဟုတ်လားဒါမှမဟုတ်သူကအမြဲတမ်းညင်နေရသူ့မှာနားရင်မရှိဘူးလူတွေလို့စဖြစ်တဲ့ဘဝဆိုသူကအမြဲတမ်းရှုပ်ရည်ပွားနေတော့ကိုကမောလို့ညမှာအိပ်ချက်အနားယူကောင်းယူမယ်သူကတော့အမြဲတမ်းလုံနေတော့အဆုံးဆုံးလည်းအဲ့ဒီတိုင်းပဲနော်လေအစ်စ်အဟောင်းလဲတယ်လို့အကျဉ်းပြန်ပြောကြပါစို့ဒီသွေးကိုတန့်သွားအောင်သွေးအဟောင်းအစ်စ်ကလည်းဒီအဆုပ်ရောက်မလို့အဟောင်းအစ်စ်ဖြစ်သွားတာပါပဲအဲ့ဒီမှာအစ်စ်ကိုနှလုံးထဲကိုပို့မယ်နှလုံးထဲကသွေးအောင်ကအဆုပ်သေးလာမယ်သူအဲ့နာရင်လဲတယ်ဒီနှလုံးရဲ့အခန့်ကန်ကအလုံးမကြီးကျယ်တယ်ပေါ့ဟုတ်လားအဲ့ဒါဘယ်သူကလုံနေရလို့မင်းသူ့တဘာဝတရားလုံနေတာဒီနှလုံးကိုငါကနေပြီးတော့ခုံအောင်လုံနေခိုင်းစေနေတာလည်းမဟုတ်ငါကခိုင်းစေလို့ရမယ်ဆိုရင်သေတဲ့လူပဲရှိမှာနော်မသေးတာနေမင်းမသေးသေးနဲ့ဟိုခုံနေလို့ဆက်ခိုင်းလို့ရမှာပေါ့ရတယ်လားမရဘူးနော်နှလုံးကလည်းသူ့တူလုံသူလုံနေတယ်အဆုပ်ကလည်းသူ့အလုပ်သူ့လုပ်နေတယ်။သူတို့အလုပ်လုပ်နေလို့ဒါကတော့မတို့ဥရှင်တို့ကရှင်းနေတယ်လို့ခေါ်ရတာ။ဟုတ်လား။အေးဒါအောက်ပိုင်းဟာတွေပါပြောမယ်ဆိုလို့ရှိရင်အများကြီးကျေပြန့်သွားမယ်ပေါ့။အောက်မှာအစာရင်ရှိမယ်၊အသေးကြီးရှိမယ်၊ဥသေးရှိမယ်၊ဥဝါရှိမယ်၊အစာသစ်တွေထည့်တာရှိမယ်၊အစာဟောင်းဖြစ်သွားတာတွေရှိမယ်။အစာသစ်ဆိုရင်တော့ကြံ့ကနေတဲ့ကတော့ခွေးစွက်ထဲမှာခွေးအံပတ်တွေအံထားတယ်လို့မျိုး။နော်ထည့်ထားတဲ့အစာကလည်းအယောင်မျိုးစုံ။အဲ့ဒါကိုဥတွေကထွက်တဲ့ဒီကြီးအိတ်ထဲကထွက်တဲ့ဟိုလာအဲ့ဒီ enzyme တွေ acid တွေအဲ့ဒီအခြေအနေနဲ့ရောပြီးတော့အမြုပ်တွေတစည်းစည်းနဲ့ဒါသူကရောပနော်ပြီးတော့အဲ့ဒီကနေပူစိန်လျှောက်ဖြတ်တန်းပြီးအဖြစ်သွားအစာအောင်ဖြတ်သွားအဲ့တော့ခန္ဓာကိုယ်ထဲမှာဒါစိတ်ကူးရင်တာတခုမှမပါဘူးဒီတိုင်းဖြစ်နေတာဟုတ်တယ်မဟုတ်လားအဲ့ဒီတဘာဝကဒကာမတို့ဦးရှင်တို့တွေမြင်အောင်ကြည့်လို့မရဘူးလားရပါပေါ့ခုခေဦးရှင်တို့အထောက်အပံ့ပစ္စည်းတွေအများကြီးရှိတာရုပ်ပုံကားရတဲ့ရှိတယ်နော်အဲ့တော့ဘယ်မြင်နေရှိတယ်အမျိုးမျိုးပေါ်လေအကုန်လုံးပြထားတာဥဆိုရင်ဥသင်ကဘယ်လိုပုံစံဥမကဘယ်လိုပုံစံအစုံနှလုံးအသေးနောက်ကဘယ်လိုပုံစံအကုန်လုံးအသေးစိတ်တိအောင်ကြည့်လို့မရဘူးလားညာအဲ့တော့မျက်စောပြရလဲဟောတာပဲအဲ့ဒီတိုင်ဟောတာပဲဆိုရမှာဆိုအစုံဆိုရင်ဘယ်လိုအယောင်ရှိတယ်ဘယ်လိုပုံစံရှိတယ်တိအောင်လို့ရမယ်သူ့အထက်မှာဘာရှိတယ်သူ့အောက်မှာဘာရှိတယ်သူ့ဘေးမှာဘာရှိတယ်လို့သူ့တို့ရဲ့တည်နေရမှာလို့တိအောင်လို့ရမယ်လို့မျက်စောပြဟောဟုတ်လားအဲ့ဒါဘာလို့လို့မေးတော့ကိုယ်ခန္ဓာရဲ့အကြောင်းကိုကိုကိုယ်တိုင်အမှန်တိုင်းသိအောင်ကြိုးစားခိုင်းတာအဲ့လိုသိအောင်ကြိုးစားတဲ့အခါကျတော့ဒါကနှစ်သက်စရာဟုတ်သလားမဟုတ်ဘူးလားဆိုတာကိုကိုယ်ပိုင်ဉာဏ်နဲ့ကိုယ့်ဟာကိုဆုံးဖြတ်လို့ရတယ်။သူများကဒါကနှစ်သက်စရာမဟုတ်ဘူးနှစ်သက်မနေနဲ့လို့ပြောစရာမလိုခုတော့ဒကာမတို့ဘုရင်တို့ကသိအောင်မလုပ်တဲ့အခါကျတော့ကိုယ့်ဟာကိုယ်ပဲဆုံးဖြတ်ချက်တွေကမှားနေတယ်။ကိုမှားနေတဲ့ဆုံးဖြတ်ချက်ကိုဘယ်သူကလည်းလမ်းပြီးတော့ဓာတ်ရိုက်ပြင်ပေးလို့လည်းရတာမဟုတ်။အဲ့တော့တကယ်သာဆုံးဖြတ်ချက်မှန်နေတယ်ဆိုလို့ရှိရင်အချက်အလက်တွေကိုခေါင်းထဲမှာမှန်မှန်ကန်ကန်ရောက်အောင်စိတ်ထဲမှာမှန်မှန်ကန်ကန်ရောက်အောင်ဒါကြည့်ပေးရမယ်မှတ်သားပေးရမယ်ပေါ့နော်ဆိုကြပါစို့ခေါင်းကနေစပြီးတော့အွန်လောက်တွေရှိတယ်အဲ့ဒါနဲ့လေချောင်းယူနေလားလေအမျိုးမျိုးပေါ့ခန္ဓာကိုယ်အစအဆုံးအကုန်လုံးကြွညွှန်ချင်ချင်တိတဲ့အောင်ကြည့်တဲ့အောင်ကြိုးစားရမယ်အဲ့လိုလုပ်တဲ့နေရာမှာလည်းပဲထိုက်တလောက်တော့လည်းသင်ထားဖို့တော့လိုမယ်ပေါ့သင်ကြားရေးလိုတယ်နော်မဟုတ်လားမိုင်းမသင်ဘဲနဲ့ဘယ်ဟာမှမတတ်ဘူးဟုတ်လားအဲ့ဒါကိုသင်ပြီးရင်တိပြီဆိုရင်လည်းအဲ့ဒီအတီကိုများလာအောင်ပွားအောင်ပဲသူကပွားလာမှသူကအည်သွေးကထက်မြက်လာတာဘာဝနာရဲ့အနစ်တရာပေါင်းဆိုထက်ချီတလေးလေးကြိုးစားတာပေါ့နော်ဒီလိုစိတ်နေသဘောပါလေဒီလိုအတိညာလေးကိုထက်ချီတလေးလေးဖြစ်အောင်ကြိုးစားတာဟုတ်လားဒါကြောင့်ပိဋကပေါင်းတော်အောင်လို့ဒါယူပက္ခဏာရဲ့အကြောင်းအလွန်မှအချင်းချုပ်ပြီးတော့ဒါဦးဇင်းတို့ပြောရတာပါဟုတ်လားအယိုးကိုအမှန်ကန်နေရာမှာထားပြီးတော့အသားသွေးနဲ့လိမ့်ချံပြီးတော့တိဆောက်တာလေခန္ဓာအိမ်ကြီးရဲ့အကြောင်းကိုသိအောင်မြင်အောင်ကြိုးစားရမယ်။ဟုတ်လား။ဒါကြောင့်မြတ်စွာဘုရားကဒီခန္ဓာအိမ်နဲ့ပတ်သက်ပြီးတော့ဘယ်လိုဟောတာလဲ။အဋ္ဌိနံနဂရကတံမန္တလောဟိတလေပနံယတ္ထဇရာစမိဇုစမာနောမခောစဩဟိတောတဲ့။အဲ့ဒါကိုဦးဇင်းတို့မြတ်စွာဘုရားတည်းကအလွန်တရာမှ ယုတ်ကိုနှစ်သက်ပြီးတော့မျက်နှာဆွဲလန်းနေအစွာဘုရားသူ့ရဲ့နှမတော်ဇနဗရကလျာဏီအကြောင်းလည်းပေါ့လားနော်ရူပနန္ဒာနော်အားတစ်မျိုးလုံးတစ်ချွေလုံးကဘုံကြီးတွေဝက်နော်အဘိကုဒီတွေဝက်သွားတော့သူတယောက်တည်းကြံရင်အဲ့ဒီမှာငါလည်းပဲမထူအောင်ဆိုပြီးတော့တရာတရားကြောင့်ဝက်သွားတာမဟုတ်သူကရွှေမျိုးတွေကိုဆွဲလန်းမမောလို့ဘိကုဒီမှာဝက်သွားတာဟုတ်လားသူ့ရဲ့ဟောလင်ယောက်ျားဖြစ်တဲ့နန္ဒာကလည်းဝက်သွားပြီးတူလေးရာဟုလားလည်းဝက်သွားပြီးကျတော်ရေအသူမိမိတွေတော်ဝရမီဟောသူ့ဘေးကလည်းပြိနေဝါဆံသွားပြီသူ့ရဲ့မောင်တော်ကြီးကလည်းဖရာဖြစ်ပြီဆိုတော့အဲ့ဒီဆွေမျိုးတွေရှိတဲ့နေရာရောက်သွားရောဘုရားတော်မြတ်စွာဘုရားတည်းသူမသွားဘူးဘာလို့မသွားရောဆိုတော့မြတ်စွာဘုရားကရုပ်ရဲ့အဖြစ်ကိုအလွန်ပြောတယ်အဲ့တော့ဟိုရောက်လို့ရှိရင်ရုပ်ရဲ့အဖြစ်တွေကိုပြောလို့ရှိရင်အဲ့ဒါကိုသူတိတ်နားမထောင်ခြင်းဘူးသူကသူ့ကိုသမားကလည်းသူ့ကိုမြောက်ပေးပါဘောအလွန်ချောတယ်လားတကယ်လဲချောတယ်လားလို့ဆိုပါတယ်ဟုတ်လားအဲ့ဒါမှတနေ့တော့သူဘလို့မနေနိုင်ဘူးကျဆောပဲကုံနေအလုံးမနားနဲ့မဆောင်ကြားရတာဆိုတော့ gain အဲ့လိုဆိုရင်ငါရဲ့မောင်တော်ကြီးကိုသွားပြီးတော့ဖူးမယ်တရားနာမယ်ဒါမလို့ငါ့ကိုမောင်တော်ဘုရားမမြင်အောင်မပိခဏီမာရီနဲ့ကွယ်ပြီးတော့နောက်ကနေပြီးတော့သူကပဲမြတ်စွာဘုရားကိုဖူးမယ်သူ့တို့မြတ်စွာဘုရားမမြင်စေရအောင်ပေါ့ဟုတ်လားအဲ့လိုနဲ့သူကသွားလာကိုရောက်တော့အဲ့ဒါပိခဏီမာရီရဲ့နောက်ကွယ်နဲ့တတားလေးမြတ်စွာဘုရားရဲ့မျက်နှာတော်ကိုဖူးပြီးတော့သူတရားနာတာဒါမြတ်စွာဘုရားသိပါတယ်သိတဲ့အခါကျတော့ဘာလုံးတုံးဆိုတော့သူတည်းအစမတန်ချုံမလန်ပါတဲ့နိမိတယုတ်တယုတ်ဖန်ဆင်းတယ်။အဲ့ဒီနိမိတယုတ်ရဲ့ပုံမှာဆွဲလန်းသွားအောင်လို့ဖန်ဆင်းတာ။ဘာလို့ဆွဲလန်းသွားစေချင်အောင်ဆိုတော့ဟိုစုတစ်ချောင်းကိုနောက်ထပ်စုတစ်ချောင်းစုပြီဆိုရင်အဲ့ဒီစုကိုနောက်ထပ်စုတစ်ချောင်းနဲ့ကလော်ထုတ်တယ်လို့မျိုးလို့စားတယ်မှာအလုပ်ဥမာပေး။စိတ်ဝင်စားစရာပါပဲ။သူကသူ့ရဲ့ယုတ်အပေါ်မှာအလွန်ဆွဲလန်းနေ။အလွန်အဟုတ်ထင်နေတာပေါ့ဟုတ်လား။အဲ့ဒီအဟုတ်ထင်နေတဲ့အထင်ကိုသူတက်တာတဲ့ယုတ်ကိုဖန်ဆင်းပြလိုက်တော့အဲ့ဒီဟာပေါ်မှာသူကထပ်ဆွဲတဲ့သူ့ပေါ်မှာဆွဲထားတဲ့ဟာတည်ငါရောက်သွား။အဲဆိုပါဘုရားအလွန်ကျွမ်းကျင်တယ်ပေါ့နော်။အဲ့ဒါနဲ့အလုံးမချုံမလပ်ပါလေဘလို့မှအပြစ်ရှာလို့မရတဲ့နော်။နိမိတယုတ်တစ်ခုပန်တီးတယ်။အဲ့ဒါကိုဘုရားနဲ့အဲ့ဒီသနာပရကလျာဏီဒီနှစ်ယောက်ပဲမြင်ရတယ်။အဲ့တော့သူကြည့်တဲ့အခါကျတော့သူ့စိတ်ထဲဘလို့ဖြစ်တော့ဆိုတော့ဩဟင်းသားတွေကြားထဲရောက်သွားတဲ့ကြီးကန်းလိုခံစားရတယ်တဲ့သူ့ကိုသူဟုတ်လား။ဩငါ့ကိုမှလှလာပြီးထင်းနေတာပေါ့။အဲ့ဒါနဲ့သူကအဲ့လိုကြီးဖြစ်ပြီးတော့အလုံးမချစ်မြတ်လို့တဲ့အဲ့ဒီအယုတ်ကိုသူအယုတ်လို့လည်းမထင်ပါဘူးတကယ်ဘုရားမင်းကလေးလေးမြတ်စွာဘုရားကိုလာပြီးတော့ရက်ခတ်ပေးနေလည်းမသိဘူးသူကထင်တယ်အဲ့တော့မြတ်စွာဘုရားအဲ့လိုကြည်နေတော့သူကြည်နေတော့မှပဲ16နှစ်သမီးအရွယ်ကနေပြီးတော့19နှစ်20အရွယ်ရောက်တဖြည်းဖြည်းလေးနော်ရောက်ပြီးတော့အဲ့ဒီကနေပြီးတော့ကလေးတစ်ယောက်မွေးပြီးတဲ့အရွယ်မျိုးပေါ့နောက်ကလေးအသက်50 60 90တဖြည်းဖြည်းနဲ့မကြီးဘူးကြီးဖြစ်သွားသူကြည်နေတော့မှပဲအဲ့လိုအရွယ်ကအလုံးကိုပဲရုပ်ပြစင်းပြဖြစ်ပြီးတော့အဲ့ဒီမှာသူ့ကိုအနာရောဂါနှိမ့်ဆက်ပြီးတော့နာရီပေါက်ပြီးဆိုလဲအော်ဟဲ့ညင်းညူဒါလည်းသူမြင်နေရတယ်ညင်းကြီးကြီးနဲ့အဲ့ဒီကပြောင်းသွားလိုက်တိုင်းပြောင်းသွားလိုက်တိုင်းသူ့စိတ်ထဲကလည်းပြောင်းတယ်သူ့စိတ်ထဲကဘယ်လိုပြောင်းလဲဆိုတော့နှစ်သက်ခြင်းသဘောတရားတစ်ဖြည်းဖြည်းရောလာအဲ့ဒီဟာပေါ့ဆိုတော့ကသူ့ပုံမှာနှစ်သက်တဲ့စိတ်ကိုသူ့ခန္ဓာကိုယ်ပေါ်မှာနှစ်သက်တဲ့စိတ်ကိုဟိုခန္ဓာပေါ်မှာဟိုအယုတ်ပေါ်မှာပြောင်းတယ်အဲ့ဒီအယုတ်ကပြောင်းသွားလိုက်တဲ့သူ့ရဲ့ဆွဲလန်းမှုကလည်းထပ်ပြီးတော့ပြောင်းနေဟုတ်လားအဲ့ဒါနဲ့အဲ့ဒီအယုတ်ကတည်ရောတည်ပြီးတော့ရောင်လာတဲ့ဖူးဖူးရောင်လာတဲ့အုပ်ကြီးတွေကျလာတဲ့အမျိုးမျိုးလားဟိုမြင်တဲ့အခါကျတော့သူ့စိတ်ထဲမှာဘလို့ထိဖြစ်သွားလို့ဆိုရင်ခွေးတွေကောင်ပုံကိုလည်းပဲဆွဲပေးခံရတယ်လို့မျိုးဖြစ်သွားတယ်တဲ့ဒါကအချိန်တိုလေးအတွင်းမှာမြတ်စွာဘုရားသူ့ကိုဖန်တီးပြတာတကယ်တမ်းကလူတယောက်16နှစ်သမီးရနေပြီးတော့အသက်80 90တည်ပြီးတော့ပုတ်တယ်ဖူးဖူးရောင်လဲဆိုတဲ့အနေဒါနှစ်ပေါင်း80 80လောက်အချင်းယူရမယ်အနေထားနှစ်80လောက်အတွင်းမှာဖြစ်ပြက်မဲ့အသေးစိတ်အဖြစ်ပြက်ကိုမိနစ်ပိုင်းအတွင်းမှာမြန်မြန်ပြလိုက်တယ်ဒါလည်းတော်တော်အရေးပါတယ်လို့ဦးဇင်းထင်ဒါဦးဇင်းကကိုစဉ်းစားမိတာလေးတွေကိုပြောနေတာဟုတ်လားကိုစဉ်းစားမိတာလေးကိုပြောနေတယ်ဒါကြောင့်မလို့ဒီကောင်ကတော့ဦးဇင်းတို့ဘဝကိုအကြာကြီးလို့ထင်တာအကြာကြီးလို့ထင်တဲ့အခါကျတော့အမြင်မှန်ကသိမရဘူးဒီခါလေးကြဆိုကြပါစို့အခုအသက်60 90ရှိတဲ့လူတွေနောက်ကိုငငယ်လေးကစအခုချိန်ထိအနေထားမျိုးကိုဒီမိနစ်ပိုင်းလေးမှာပြလို့ပြောင်းသွားတယ်ဆိုပြန်ဘလုံးများစိတ်ပြက်စရာကောင်းတော့ဟုတ်လားအခုကတော့မိနစ်နဲ့ဒီနေ့ကတော့ဘာမှမထူးသေးဘူးမိနစ်နဲ့ဒီနေ့ဆိုရင်ကိုမထူးသေးဘူးအသက်၄-၅နှစ်လောက်ပါသွားလည်းမထူးသေးဘူးတဖြည်းဖြည်းချင်းလေးထူးလာပြီဆိုတော့မှအော်နည်းနည်းတော့ထူးသွားပြီလို့လက်မခံချင်းခံချင်းခံရတာဟုတ်လားအင်းတချို့ကျတော့လည်းပဲညှောက်ပေးကြတာလည်းပါမှာပေါ့တယောက်တယောက်အတက်ကလောက်ရှိပြီမထင်ရဘူးနော်သဘောတွေကိုကြားတော်တော်သဘောကြားတယ်အဲ့ဒီကိစ္စကလူတိုင်းသဘောကြားတဲ့ကိစ္စဟုတ်တယ်မဟုတ်လား မထင်ရဘူးနော်လို့ပြန်တကယ်ကိုမထင်လို့မထင်ဘူးပြောရင်ဘုတော်သဘောကျတယ်ဟုတ်ရဲ့လားလူတွေရဲ့ဆွဲလမ်းမှုမဟုတ်လားအဲ့တော့မြတ်စွာဘုရားကဒီနှစ်ပေါင်းများစွာအတွင်းမှာတဖြည်းဖြည်းချင်းလေးဖြစ်မဲ့ကိစ္စကိုအချိန်တိုလေးတွင်းမှာစကတဲ့စကတဲ့ပုံနဲ့ပြဟုတ်လားအဲ့ဒီဥစ္စာကပို့ပြီးတော့ထိရောက်သွားတယ်လို့ခင်းစိတ်ထဲမှာလည်းဟိုတွေးကြည့်မိတာပါအဲ့ဒါနဲ့သူအလွန်မင်းဆဆုံပြီးတော့စိတ်ထဲမှာအဲ့ဒီဘဝကဘာမှအနှစ်သာရမရှိပါလားဆိုတဲ့အမြင်သူရအတုပါရမီလည်းပါတာအဲ့ဒီအချိန်မှာမြတ်စွာဘုရားကာထာနှစ်ပုဒ်ခွဲဟောသေးတယ်အဲ့ဒီကာထာကလည်းဒီယူပက္ခဏအကြောင်းဟောတာဟောတဲ့အခါကျတော့သောတာပန်ဖြစ်ရောနာယင်းနဲ့သောတာပန်ဖြစ်တယ်အဲ့ဒီသောတာပန်ဖြစ်ပြီးတော့မှသောတော်ကကာထာလေးဟောတာအဋ္ဌိနံနဂရံကတံမန္တလောဟိတလီပနယထသရာသမေစုသမနောမေကောသအောဟိတောတဲ့အဲ့ဒီကာထာလေးလည်းဟောလဲရောရဟနာဖြစ်သွားအဲ့ဒီကာထာကဘလောက်များစွမ်းတော့တော့အချိန်တိုလေးတွေမှာရဟန္တာဖြစ်သွားအောင်အဲ့ဒီကာထာကဘလို့အရာတွေကိုများပြောလိုက်လို့တော့သိတော့အစမ်းတည်းကြီးတော့မဟုတ်ပါဘူးနော်။ဘာပြောတော့အဋ္ဌိနံနဂရံကတံမန္တလောဟိတလိပနအဋ္ဌိနံအယိုးလို့ကိုတဲ့မန္တလောဟိတလိပနအပါအသွေးတွေနဲ့လိမ့်ချံပြီးတော့ကတံပြုတ်လို့တိဆောက်ထားတဲ့နဂရံခန္ဓာဒီဟူသောအေနော်အယိုးကိုအမှားကန်နေရာမှာထားပြီးတော့အသားသွေးတွေနဲ့လိမ့်ချံပြီးတော့တိဆောက်ထားတာခုနားထောင်ရင်းနဲ့စဉ်းစားပြီးတော့နားထောင်ရင်ပိုအရာလာရှိနိုင်တယ်အခုထိုင်နေတယ်ဆိုရင်ဒါအယိုးစုကြီးမြင်အောင်ကြည့်တယ်ဒါကြည့်တဲ့အလေးအချင်းရှိမှလည်းကြည့်နိုင်လားအခုမြင်ရင်လို့အခုမြင်လို့ရတာမဟုတ်အဲ့တော့အယိုးကိုကဘယ်လောက်မြင်ဘူးတော့ဥကောင်းယိုးကိုဘယ်လောက်မြင်ဘူးတော့နံယိုးတွေဘယ်လိုမြင်ဘူးတော့မြင်ဘူးဖို့လိုမယ်လို့တင်အစ်စ်ကိုမမြင်ဘူးတော့အတူလေးမြင်ဖို့ရင်ဒီထဲမှာရှိတယ်ဆိုတာကိုမှန်းဆတယ်ပိုကောင်းပါဟုတ်ဦးကျွန်တော်ကလေးတုန်းကဘုန်းကြီးကျောင်းသားဘောကရွာမှာလိုက်သွားအဲ့ဒါအတူဝတ်တစ်ခုလိုက်သွားတော့အဲ့ဒီခေါင်းကိုမြုပ်မယ်ဆိုတော့တော့အတော့မြည်ကြီးတဲ့တူမြုပ်တာပေါ့လေမြုပ်တော့အရင်နေရာကိုတွတ်တူရနေတဲ့ခါကျတော့အယိုးစုကြီးတစ်ခုတွေ့အောင်အဲ့ခေါင်းကြီးကတော့နဲ့ဝင်းဝင်းကလေးတွေလည်းအများကြီးဘုန်းကြီးကျောင်းသားတွေအများကြီးဆိုတော့ကြောက်အောင်မလဲမသိဘူးလန့်ပေါင်းလည်းမသိဘူးအဲ့ဒီခေါင်းကြီးကိုဖြုတ်ပြီးတော့အဲ့ဒီတင်းရုံးကိုစိုက်ထားတာအဲ့ဒီတင်းရုံးကြီးကိုအဲ့ဒီခေါင်းကြီးချေပြီးတော့အဲ့ဒီတုန်းကမှတ်မိနေသေးတယ်ပေါ့နော်တော်ဒါလေးမြင်ဘူးရင်အလွန်မှအကျိုးကြီးရလို့ဦးဇင်းတင်တယ်။ဟုတ်လား။အဲအဲ့ဒါနဲ့ဟိုအခုပြောပါပါပြောနေတာအယိုးကိုတိဆောက်ပြီးတော့အသားအသွေးနဲ့လိမ့်ချံပြီးတော့တိဆောက်တာလေဒီခန္ဓာအိ။အဲ့ဒီခန္ဓာအိထဲမှာဘာရှိတော့လဲ။ယထစရာသမိစုသမနောမကောသအောဟိတောလေ။ဒီခန္ဓာအိထဲမှာစရာဆိုတဲ့ဦးမင်းဆွေမြေတက်တဲ့သဘောလေးရှိတယ်။မရဏဆိုတဲ့ပျက်စီးခြင်းတေဆုံးခြင်းသဘောတရားလေးရှိတယ်။ဒါလည်းမကဘူးလေ။မာနောမခောစာအောဟိတောလေမာနောလေအထင်လေးရှိတယ်မာနာဘာပါသူကပါဆိုရင်အထင်လေးရှိတယ်မာနာဆိုရင်အထင်လေးရှိတယ်မရှိဘူးလားရှိတယ်နော်ကိုယ့်အကိုတော့အမျိုးမျိုးထင်နေရတာပဲဟုတ်လားမဟုတ်လားပါဘူးဟုတ်လားထင်တော့ထင်နေရတာပဲဟုတ်လားငါကယောက်ျားလေးငါကမိန်းကလေးငါကငယ်သေးတယ်ငါကပစီပစီရှိတယ်ငါကဖြစ်ရှိမရှိဘူးအာပြင်းတတ်တယ်ငါကဘလို့အရှင်တန်းသူကဘလို့ရှင်အမျိုးမျိုးအထင်းတွေရှုရှက်ခတ်နေအောင်ထင်းနေတာလည်းမရှိဘူးလားရှိပါဘူးအထင်းတွေအထင်းတွေမာနတရားဆိုအထင်းတွေရှိနောက်မက္ခသူတော်ရဲ့ဂုံကြီးကျူးကိုအတိမတ်မပြုနိုင်တာကြီးစုကန်းတာလို့လည်းပြောတယ်တနည်းအားဖြင့်သူတော်ကတော်တာတည်တာတတ်တာဟုတ်တာတွေကိုချီဖြစ်ဖြစ်ချင်အဲ့ဒါကိုသိမကြတယ်အဲ့ဒီစိတ်တွေလည်းဒါမှမဟုတ်ဘုရင်တို့ပြုစင်နေမှာအများကြီးရှိတယ်နော်အဲ့တော့အယိုးကိုထောင်ပြီးတော့အသားသွေးနဲ့လိမ့်ချံပြီးတော့တိဆောက်ထားတဲ့ဒီခန္ဓာအိမ်ထဲမှာဘာတွေရှိုံဆိုတော့အဲ့ဒီအိုခြင်းတွေတည်ခြင်းတွေအထင်ဆိုတဲ့မာနတွေကြီးလူကန်းခြင်းဆိုတဲ့မက္ခတွေဒီတရားတွေပဲထည့်ထားတာတဲ့ရည်ဘူးရမဟုတ်ဘူးလားအဲ့ဒီကာထာနာပြီးတော့အဲ့ဒါရဟနာဖြစ်သွားတာနော်ဒါကြောင့်ပေးတဲ့ပေါ်တရားတော်အနစ်ချုပ်ကြည့်မယ်ဆိုရင်ခန္ဓာအနစ်သာတာမရှိဘူးဓာတ်ဘူးမရှိဘူးဆိုတာအမှန်ပဲတိုးတော့အဲ့ဒါကိုကိုကတိအောင်မြင်အောင်မလုပ်တဲ့အခါကျတော့ကိုယ်မှတည်တယ်မြင်တဲ့သဘောမရှိနော်တကယ်တမ်းတည်သွားတာကတော့အရတမညာအရတပုညာညာသွားတော့ပြည်ဆောင်တည်သွားတယ်လို့ဆိုကြပါစို့ဟုတ်လားသို့တော့အဲ့ဒီအနေထားဆိုတော့အလုံးမမြင်မှပါလေဟုတ်လားဟိုလည်းပဲကိုယ်အတိုင်းတားလေးနဲ့ကိုယ်ပုထုသင်တဘာဝနော်ကလျာဏပုထုရှင်လေးလုံးတော့ဖြစ်အောင်ကြိုးစားနေတာဟုတ်လားပုဂ္ဂိုလ်တ attva ဆိုတာမရှိဘူးနော်ရုပ်တဏ္ဍတ်လေးပေါင်းစုပြီးတော့အလုံးလုံးနေတာရုပ်တရားတွေကလည်းပဲဒီလိုတိဆောက်ထားတာအဲ့ဒီမှာနတ်တရားကဆွဲမိပြီးတော့အကစားမှုတွေမတားမှုတွေစေဆုံးမှုတွေတိမနေတယ်အမျိုးမျိုးဒါအလုံးလုံးနေတာလို့ဟုတ်လားခန္ဓာရဲ့သဘာဝကိုအဲ့လိုမျိုးတိအောင်ကြိုးစားမယ်ဆိုရင် ခန္ဓာရဲ့ပုံမှာတည်ရင်တည်တယ်လို့ဆွဲလန်းမှုဆိုတဲ့နှစ်သက်မှုကရော့သွားပြီလားရော့သွားတော့သောသောကဂါထာလေးမမေ့နဲ့နော်ဧထံပတ္တိမလောကံစိတ္တရဇာတုပါယထာပါရိဝိတိရန္တိနတ္ထိသင်္ဟောဝိဇာနတ္တလာကြကုန်တော့မင်းစည်းတဲ့ယထာတစဉ်လို့အလွန်တရာမှစမ်းကြည့်တဲ့ဒီခန္ဓာကိုယ်တည်းဟူသောလောကကိုမြင်အောင်ကြည့်ကြကုန်တော့မြင်အောင်ကြည့်လို့သိပြီဆိုရင်အကကြီးချင်းဆိုတာအဲ့ဒီလူမှမရှိဘူးမြင်အောင်လည်းမကြည့်ဘူးဘာမှလည်းမသိဘူးဆိုရင်တော့အဲ့ဒီဒုက္ခတွေညစ်သွားလိမ့်မယ်တဲ့ဟုတ်လားဒီကထာလေးလည်းကောင်းပါလေဟုတ်လားအေးဒါကြောင့်ပေးတဲ့ပေါ့တော့ကိုယ်ခန္ဓာရဲ့သဘောတဘာဝကိုမြင်အောင်သိအောင်ကြည်ကြရပဲဟုတ်လားအဲ့တော့ခန္ဓာက၅ပါးရှိတယ်ဒီကလေးဘယ်ခန္ဓာကိုအဓိကတော်လိုက်တော့ယူဘက်ခန္ဓာနော်ယုတ်အစုဝေပဂတိမျက်စိနဲ့တော့မြင်ရတယ်နော်ဒါကြောင့်ကိုယ်မှာတခုထိပြန်တော့သွေးတွေထွက်လာပြီဆိုရင်အော်တခုလုံးမှသွေးတွေရှိနေတာပဲသိရတယ်ပေါ့အကျဉ်းကြီးကျင်ငယ်စွန့်တယ်ဆိုတဲ့အခါမျိုးမှာလည်းအများကြီးသိပေးနိုင်ရင်ကောင်းနေပေါ့ဟုတ်လားဒါပါလို့ဆိုတော့ကိုယ်ကိုယ်တိုင်မျက်ကွယ်ပြုပြီးတော့အမှန်တရားတွေကိုမသိအောင်နေနေတဲ့အနေအထားမျိုးကနေအမှန်တရားကိုသိအောင်နေလိုက်တဲ့အနေအထားမျိုးလွန်တရားမြင့်မြတ်တယ်လို့ဆိုနိုင်မလ
ား
ဆိုနိုင်တယ်ဒါကြောင့်ပေးတတ်ပေါင်းတော်တော်ဒါလူငယ်တွေနဲ့အလုံးမကန့်ညီတယ်လို့ဥစ္စာတော့ထင်တာနော်ဘာမှနားမလဲစရာမရှိဘူးအခဏကိုတိဆောက်တာပေါ့ကိုထိုက်တလောက်တော့လိလာမှုတော့ရှိရမှာပေါ့ဟုတ်လားအေးဒါကြောင့်ဦးဇင်းတို့ဒီကနေ့တရားဤတာလေးတော့မှပါပြောခဲ့လို့ယုတ်တရားကိုနှစ်သက်ခြင်းသည်ဆင်းရဲဒုက္ခကိုနှစ်သက်တာပါဆင်းရဲဒုက္ခကိုနှစ်သက်နေခြင်းသည်ဆင်းရဲဒုက္ခကမလွတ်မြောက်အောင်လုံနေရရောက်တဲ့အရာကိုမလွတ်မြောက်နိုင်ဟုတ်လားဒါကြောင့်ဆင်းရဲကလွတ်ခြင်းဆင်းရဲကိုမနှစ်သက်မှဖြစ်မယ်ဆင်းရဲကိုမနှစ်သက်ဖို့ဆိုရင်လည်းဒီခန္ဓာကောင်ကိုမနှစ်သက်မှဆင်းရဲကိုမနှစ်သက်ရရောက်တယ်ဟုတ်ဆိုနှစ်ဆင်းရဲတဲ့ခန္ဓာအားပါနဲ့နာမည်သာကွဲတာအတူတူပဲဟုတ်တယ်မဟုတ်လားအေးဒါကြောင့်ပေးတဲ့ပေါင်းတော်တော်ဒီကနေ့နည်းနည်းလေးဦးဇင်းတို့စဉ်းစားစရာလေးပြောလိုက်ပါတယ်ဟုတ်လားဘုသူကောင်းမှုနဲ့ပတ်သက်ပြီးတော့ဝမ်းသာဖို့ရဝမ်းမြောက်ဖို့ရတော့ဘာမှမပြောဖြစ်ဘူးပေါ့ဟုတ်လားဒီမှာလူလန်းထားကြတာတွေရှိတယ်သီလစောင့်တည်ထားတာရှိတယ်ကုတရားဘာဝနာနာယူပြီးတော့တမားရီပညာကုသိုလ်ကောင်းမှုတွေဖြစ်အောင်လုပ်ထားတာတွေရှိတယ်တတဝါဆိုတာကုပြုထားတဲ့ကံနဲ့တန်နဲ့အကျိုးကိုရကြတာပါဟုတ်လားကိုစိတ်စေတနာနဲ့တန်တဲ့အကျိုးကိုလူတိုင်းရကြတာပါဒါလေးဒီပင်နေကုသိုလ်ကောင်းမှုရဲ့အကျိုးကျေးဇူးကိုဘုန်းကြီးကအတူတူပြောသွားတယ်လို့နားလည်စေချင်ပါတယ်ဟုတ်လားအဲအဲ့ဒါကတော့ဟိုမကြာခဏနာယူနေရတာဆိုတော့အလုံးနဲ့နားလည်ကြပါတယ်သိကြပါတယ်ဟုတ်လားအခုပြောလိုက်တဲ့အပိုင်းလေးကတော့ဒါလူငယ်တွေအတွက်နေနေလေးတည်တင်တည်တိုင်းတည်လို့ထင်လို့ပေါ့တော့ဒီထဲမှာတချို့လူလေးနဲ့တဲ့တရားတွေကိုစိတ်ဝင်စားတယ်လို့မပါဘူးလို့မပြောနိုင်ဘူးနော်အဲဒါကြောင့်အလုံးတော်တကားကြီးဓမ္မကြီးများပါလူငယ်တွေရောအလုံးမိမိတို့ရဲ့ခန္ဓာရဲ့သဘာဝအမှန်ကိုသိအောင်မြင်အောင်ကြိုးစားအထောက်ရမယ်ခန္ဓာရဲ့သဘာဝအမှန်သည်အနိစ္စဒုက္ခအနတ္တမြလာဖြစ်တယ်ဟုတ်လားအဲ့ဒါကိုသိဖို့မြင်ဖို့အတွက်သတိပဋ္ဌာန်ဒေသနာမှာလာတဲ့ဤများနဲ့ကြိုးစားအထောက်ရမယ်ပေါ့အခုပြောလိုက်တာလည်းဒါသတိပဋ္ဌာန်ဒေသနာမှာလာတဲ့ဤလန့်တွေကတသိတည်းသာပါပဲနော်ကုဋ္ဌတာကမ္မထာလို့ပြောလို့မရဘူးလား
မရပ
ါဘူးနော်ဒါကြောင့်ပေးသဘောပြောအောင်လို့ဒီဒီကနေ့ဒါနသီလသမာဓိပညာကုသိုလ်ကောင်းမှုအစုစုကိုပြုလုပ်အားထုတ်ပြီးတော့အဲ့ဒီကုသိုလ်ကောင်းမှုအစုစုရဲ့ဆွမ်းသက်တွေကြောင့်မညာပုညမြင့်လေးပါကိုလည်းများတုံ့ချောင်းမျက်မှောက်ပြုပရာဈေးကုန်တော်ဟုပတ္တနာအောင်စုပြုကြခုံးရတည်းသာသနာ့